Dhaka in Burmese.
Mingla nyanige ma torashi mya shin 2019 ခုနှစ်ဇူလိုင်လ14ရက် VOE American တန်ရဲ့တင်းငွေနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မမြသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်တာဟာသမ္မတထရမ့်ကသမ္မတဟောင်းအိုဘားမားအပေါ်မှာမလိုတဲ့စိတ်နဲ့တမင်လုတ်ခဲ့တာဖြစ်တယ်လို့ဗြိတိန်သမ္မတဟောင်းကယူဆတယ်လို့ထပ်မံထွက်ပေါ်လာတဲ့တန်မာမတန်နေကဆိုပါတယ်အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းကတာနစ်မြို့ရဲ့အရှိတောင်ဘက်မှာပြင်ယာ 9.3 မဂနီကျူးရှိတဲ့ငရင်တစ်ခုဒီကနေ့လုတ်ခတ်သွားခဲ့ပါတယ်အိန္ဒိယနိုင်ငံကတော့မနေ့ဖြန်တလနေ့မှာလက္ခဏာပေါ်ကိုဂျူလူတစင်းလွတ်တင်သွားမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှနားဆင်ကြရမယ့်သတင်းလှော်ရီမှာတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့တိုက်ပွဲအတွင်းမှာကြေးရွာမီးလောင်မှုတွေလည်းဖြစ်နေတဲ့အတွက်ရွာသားတွေကစစ်ပီးတိမ်းရှောင်နေကြရပါတယ်
ဒီလိုနဲ့ကမေရာအပေါ်ဝင်းမှာတက်တက်တက်တက်ဆိုပြီးတော့ကမေရာနဲ့လက်ဖက်တွေကြည့်နေရတယ်။ဒီကမေရာဖက်တွေကြည့်ပြီးတော့လ
ည်းနေုံတောင်ကြီးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့တူမြန်မာနိုင်ငံတဝန်းမုတ်တုံလီအားကောင်းပြီးတော့မိုးများရေကြီးနေတဲ့အတွက်မြေပြိုမှုနဲ့ရေဘေးအန္တရာယ်တွေအပြင်မတန့်ရှင်းတဲ့ရေကြောင်းဖြစ်လာနိုင်တဲ့ကုဆတ်ရောဂါတွေကိုကြိုတင်ကာကွယ်ဖို့နဲ့ကျန်းမာရေးအသိပညာသတိပေးချက်တွေကိုအထူးလိုက်နာဖို့လိုတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွေနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့ရင်သမ္မတဟောင်းဘရက်အိုဘားမားအပေါ်မှာမလို့မုန်းထားစိတ်နဲ့တန်တမာရေးအရာထမင်းတသက်ဖြတ်လို့ဖြစ်စီလုပ်တဲ့လုပ်ရဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သမ္မတဟောင်းကမှတ်ယူတယ်ဆိုပြီးဗြိတိန်သတင်းစာကဒီကနေ့မှထပ်မံဖော်ပြလိုက်ပါတယ်ဗြိတိန်သမ္မတဟောင်းကင်ဒါရော့ရဲ့ပေါ့ကြားသွားတဲ့တန်တမာမတန်းအစ်စ်တီနောက်ထပ်ထွက်ပေါ်လာခဲ့ပြီးတော့သမေးသတင်းစာကဒီကနေ့မှဖော်ပြလိုက်တာပါပြီးခဲ့တဲ့သတင်းပတ်တုန်းကဗြိတိန်သမ္မတဟောင်းဒါရော့ရဲ့တန်တမာမတန်းတချို့ပေါ့ကြားသွားခဲ့ပြီးတော့အဲ့ဒီထဲမှာသူကအမေရိကန်သမ္မတထရမ့်ဟာအသုံးကျတဲ့သူအလုံးဖြစ်တဲ့သူစသဖြင့်ဝေဖန်ထားပြီးတော့ဒါကိုသမေးသတင်းစာကဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီတန်တမာမတန်းတချို့ပေါ့ကြားခဲ့တာနဲ့ပတ်သက်ပြီးသမ္မတထရမ့်ကလည်း Twitter ကနေတုံ့ပြန်လိုက်ပြီးတဲ့နောက်သမ္မတဂျီဒါရော့ဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ယာရုကနေနှုတ်ထွက်ခဲ့ပါတယ်။သမ္မတထရမ့်ကသမ္မတဂျီဒါရော့ဟာအလွန်ကိုမိုင်မဲတဲ့အယူတယောက်ဖြစ်ပြီးတော့သူ့အနေနဲ့ဗြိတိန်သမ္မတဂျီကိုဘယ်တော့မှဆက်ဆံတော့မှာမဟုတ်ဘူးလို့ပြောပါတယ်။အဲ့ဒီဂျီနဲ့မတန်းနေရဗြိတိန်အစိုးရအဲ့ဒီဂျီနဲ့မတန်းတွေကိုတော့ဗြိတိန်အစိုးရရဲ့အကြီးတန်းတာဝန်ရှိသူတချို့အတွက်ကိုပဲရည်ရွယ်ပြီးတော့ပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတွေကတရားမဝင်နိုင်ငံသားတွေကိုနေရာပြန်ပို့ဖို့ဖမ်းဆီးမှုတွေကိုနိုင်ငံဟွာအခုတနေ့နေ့မှာစတင်မှုရှိနေပါတယ်။Chicago, Los Angeles နဲ့ New York မြို့အပါအဝင် American မြို့ကြီးတွေမှာရှိတဲ့မိသားစုယာကနန်းကို American လူမှုကြီးကြပ်ရေးနဲ့အောက်ခွန် Ice Town ရှိသူတွေဖမ်းဆီးဖို့ဆောင်ထားတာပါ။ဒါကိုသမ္မတ Donald Trump ကတောက်ကြနေတုန်းကဒီပြုအမိန့်ထုတ်ထားပါတယ်။လူမှုကြီးကြပ်ရေးအမှုတွေရင်ဆိုင်နေရတဲ့ဗဟု America နိုင်ငံတွေကလူတွေကို Ice Town ရှိသူတွေကအများစုပြစ်မှတ်ထားဖမ်းမယ်လို့ ICE ရဲ့ယာယီညွှန်ကြားရေးမှူး Matthew Albensa ပြောထားပါတယ်။ရှစ်ပြောင်းဝင်ရောက်သူတွေကိုဖြိုခွင်းမယ်ဆိုတဲ့ရွေးကောက်ပွဲဂတိကဝတ်ကြောင့်သူ့ကိုမဲထည့်ခဲ့ကြသူတွေကတော့သမ္မတထရမ့်ရဲ့ဒီကြေညာချက်ကိုကျေနပ်လက်ခံမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းမိသားစုတွေကိုပြစ်မှတ်ထားတာဟာဆိုရင်လူမဆန်တဲ့လုပ်ရဆုကျေညာပြီးတော့ဒီဆောင်းချက်တွေပေါ်မှာဒီမိုကရက်တစ်ဘက်ကတော့ရှုံ့ချပါတယ်။အများစုဒီမိုကရက်တစ်ဖြစ်ကြတဲ့မြို့တော်ဝင်အများစုကတော့ဌာနေပြန်ပိုးရေးလုပ်ငန်းစဉ်မှာလူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်တာဝန်ရှိသူတွေနဲ့သူတို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတဲ့သူတို့ရဲ့မူဝါဒတွေကိုထားလောင်းပြောဆိုထားပြီးတော့ကိုခွန်ရေးကိုနားလည်သိရှိနိုင်ဖို့လူတွေခေါ်ဆိုအကူအညီတောင်းနိုင်မဲ့တယ်လီဖုန်းလိုင်းတွေကိုကြီးညာထားပါတယ်။အမေရိကန်ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာတဲ့တန်းနဲ့ချီတဲ့ရှစ်ပြောင်းဝင်ရောက်သူတွေကိုဖမ်းဆီးဖို့ရည်ရွယ်တယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter မှာရေးပြီးတော့အစိုးရတာဝန်ရှိသူတွေကတော့လူပေါင်း 2,000 လောက်ကိုပြစ်မှတ်ထားဖမ်းဆီးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုနယူးယောက်မြို့မန်ဟတ်တန်နောက်ဖက်ချမ်းမှာမနေ့စနေနေ့ညနေပိုင်းကလျှက်စစ်မီးပြတ်သွားခဲ့ပြီးတော့အိမ်နောက်ညသကောင်မတိုင်ခင်မှာတော့မီးဖြံရခဲ့ဖြစ်တယ်လို့နယူးယောက်မြို့တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။စနေနေ့ညနေပိုင်း 6:48 မိနစ်မှာမီးစပြတ်သွားတာဖြစ်ပြီးတော့အင်ဂျီနဲ့စီးပွားရေးလုပ်ငန်းစုစုပေါင်း 9,200 လောက်လျက်စစ်မီးပြတ်တောက်ခဲ့တယ်လို့ Gone Edison လျက်စစ်မီးကုမ္ပဏီကပြောပါရယ်မီးပြတ်ခဲ့ရတာဟာနယူးယောက်မြို့ရဲ့တက်တန်းကြာမြင့်နေဖြစ်တဲ့အခြေခံအဆောက်အုံတွေကြောင့်မဟုတ်ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောပါရယ် Gone Edison ကုမ္ပဏီဟာသူတို့ရဲ့လျက်စစ်မီးပေးဝေးရေးစနစ်နဲ့ပတ်သက်ပြီးတော့ ပုံမှန်အဆင့်မြင့်ပေးနေတာဖြစ်တယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပြင်နယူးယောက်မြို့မှာအခုလောက်အတိုင်းအတာထိမီးပြတ်လို့တော့မရနိုင်ဘူးလို့လည်းသူကပြောပါတယ်။နယူးယောက်မြို့တာဝန်ရှိသူတွေကညသကောင်မှာအလုံးမီးပြန်လောင်အောင်လုပ်ပေးမယ်လို့ကတိပေးခဲ့ပြီးသကောင်မတိုင်းခင်မှာမီးပြန်ရခဲ့တာပါ။မီးပြတ်သွားတဲ့အချိန်တွင်မြို့ကနေအချင်းချင်းကူညီခဲ့ကြတဲ့အတွက်လည်းကျေးဇူးတင်တယ်လို့ပြည်내အုပ်ချုပ်ရေးမှူးကမှပြောပါတယ်။အဲ့လိုမီးပြတ်သွားတာကြောင့်မီးပွိုင်းတွေအလုံးမလုံးတော့သလိုမြေအောက်ရထားတွေနဲ့တက်လီကားတွေလေးပေးသက်တွေလည်းရပ်တန့်ခဲ့ပါတယ်။ဒါပြင်ညောင်မြို့က Madison Square Garden မှာကျင်းပနေတဲ့ Jennifer Lopez ရဲ့ stage show ပွဲဟာလည်းသချင်းလေးပုတ်မြောက်မှာရပ်သွားခဲ့ပြီးတော့ပွဲကိုလည်းဖျက်ခဲ့ရပါတယ်။1989ခုနှစ်ကညောင်မြို့မှာအပူလိုင်းဖျက်နေခြင်းမီးပြတ်ခဲ့တဲ့42နှစ်မြောက်ပြည့်တဲ့နှစ်မှာအခုလိုမီးထပ်ပြီးတော့ပြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုပင်လယ်ကွေးကလာတဲ့ဘယ်ရီအပူပိုင်းမုန်တိုင်းဟာတနအီကို85ကီလိုမီတာမိုင်အားဖြစ်ဆိုရင်တော့တနအီကို46မိုင်ကျော်နှုန်းနဲ့အမေရိကန်ပြောင်စုလူးဝီဇီယားနားပြည်နယ်နောက်ဖက်ခြမ်းကိုဖြတ်ကျော်တိုက်ခိုက်နေတယ်လို့အမေရိကန်ပြောင်စုရဲ့ဟာရီကိန်းမုန်တိုင်းဗဟုကထုတ်ပြန်ကြေညာပါတယ်။ဘယ်ရီမုန်တိုင်းကြောင့်မလို့ရေကြီးရေလျှံနာတွေဖြစ်ပြီးတော့အသက်အန္တရာယ်တွေပါစိုးရိမ်ရတယ်လို့ကြေညာထားပါတယ်။မုန်တိုင်းကြောင့်မလို့လူးဝီဇီယားနားပြည်နယ်ရဲ့တောင်ဘက်ခြမ်းမှာမိုးရင်ကြီး9လက်မကနေပြီးတော့ဆင်းလက်မကျော်အထိရွာသွန်းမှုခံမှန်းထားပြီးတော့အချို့နေရာတွေမှာဆိုရင်တော့မိုးရင်ကြီး16လက်မကျော်အထိကိုရွာမယ်ဆိုပြီးမှန်းထားပါတယ်။ Mississippi Valley ရဲ့အောက်ပိုင်းဒေသတွေမှာဆိုရင်တော့မိုးရင်ကြီး4လက်မကနေပြီးတော့10လက်မလောက်အထိရွာဖို့ခံမှန်းထားပြီးတချို့နေရာတွေမှာမိုးရင်ကြီး17လက်မလောက်အထိကိုရွာဖို့ခံမှန်းထားပါတယ်။မက္ကဆီကိုပင်လယ်ကွေးကနေပြီးတော့လာတဲ့ Berry အပူပိုင်းမုန်တိုင်းဟာစနေနေ့တုန်းကလူးစီယားနားပြည်နယ်ကဲယိုနာကနေကုန်းတွင်းဝင်ရောက်ပြီးတော့အနေရရှိတဲ့မုန်တိုင်းဖြစ်နေတိုးလာနိုင်တယ်လို့မြို့သားမုန်တိုင်းဗဟိုကသတိပေးထားပါတယ်။မုန်တိုင်းကြောင့်မလို့ကဲယိုနာတလျှောက်နဲ့ Mississippi Valley အောက်ပိုင်းနေရာတွေမှာလေပြင်းထန်ပြီးတော့မိုးသည်ထန်စွာရွာမယ်လို့သတိပေးထားပါတယ်။အခုကအစပဲရှိသေးတယ်လို့လူးဝီဇီယားနားပြည်နယ်အုပ်ချုပ်ရေးမှူး John Bell Edwards ကစနေနေ့ကပြောပါတယ်။ဒါဟာပြည်နယ်တွင်းမှာရက်အတန်ကြာရှိနေအောင်မယ်လို့လည်းသူကဆုခဲ့ပါတယ်။အခုအပူပိုင်းမုန်တိုင်းဟာဆိုလို့ရှိရင် Atlantic မုန်တိုင်းရာသီမှာပထမဆုံးတိုက်တဲ့မုန်တိုင်းလည်းဖြစ်ပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတင်ဆက်ပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းကဒါနိတ်မြို့ရဲ့အရှေ့တောင်ဘက်မှာပြင်အား 9.3 မဂနီကျူးရှိတဲ့ငြိမ်းတစ်ခုဒီကနေ့မှာလှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိတိုင်းတာလေလာစောင့်ကြည့်ဌာန USGS ကပြောလိုက်ပါတယ်။ငြိမ်းကဒါနိတ်မြို့ရဲ့အရှေ့တောင်ဘက်မိုင်တရာကျော်မြေအောက်အနက်6မိုင်လောက်မှာလှုပ်ခတ်သွားတာဖြစ်တယ်လို့ USGS အဖွဲ့ကပြောပါတယ်။ငြိမ်းကြောင့်တော့ဆူနာမီဖြစ်လာနိုင်ခြင်းမရှိဘူးလို့အင်ဒိုနီးရှားမိုးစလဌာနကဆိုပါတယ်။အင်ဒိုနီးရှားအဲ့ဒီငရင်လှုပ်သွားပြီးတဲ့နောက်ပြင်အား 9.8 အဆင့်ရှိတဲ့နောက်ဆက်တွဲငရင်ငယ်တစ်ခုလည်းလှုပ်သွားတယ်လို့အင်ဒိုနီးရှားမိုးစလဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ငရင်ကြောင့်အခုချိန်ထိတော့အဆောက်အုံတွေထိခိုက်ပျက်စီးတာမရှိသေးဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးထုတ်ကကယ်ဆယ်ရေးဌာနတာဝန်ရှိသူတဦးဖြစ်တဲ့အီကန်ဆူပါကပြောပါတယ်။ဒါပေမဲ့လည်းလူတွေကတော့ထိတ်လန့်တုန်လှုပ်ခဲ့ကြပြီးတော့သူတို့ရဲ့အိမ်တွေနဲ့ကနေဖြတ်ဖြေးခဲ့ကြပြီးတော့ပင်လယ်ကမ်းစနားမှာနေတဲ့သူတချို့ကလည်းဒီကုန်းမြင့်ပိုင်းတွေကိုရွှေ့ကုန်ကြတယ်လို့သူကရိုက်တာသတင်းဌာနကိုပြောပါရယ်ခင်ဗျာ
။ဟောင်ကောင်မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာတရုတ်ပြည်မှာကြီးကဈေးတွေကုန်တွေနဲ့လူစီကားထင်ရှားတဲ့နေရာတစ်ခုမှာဒုတိယနေ့ဖြစ်နေဒီကနေ့တနင်္ဂနွေနေ့ဆက်ပြီးတော့ဆန္ဒပြနေကြပါလေ။ဟောင်ကောင်မှာရှိတဲ့ရှောင်းရွှေနေရာဟာဆိုလို့ရှိရင်တရုတ်ပြည်မှာကြီးကကုန်တွေတရုတ်ဈေးဆိုင်တွေအများပြားရှိတဲ့နေရာဖြစ်ပြီးတော့ဆန္ဒပြသူတွေဟာတရုတ်ကုန်တွေကိုပါကန့်ကွက်ဆန္ဒပြနေတာဖြစ်ပါလေ။ရှောင်းရွှေမှာရှိတဲ့ဆိုင်တော်များများဟာလည်းဆန္ဒပြတဲ့လမ်းတစ်လျှောက်မှာပိတ်ထားရပါတယ်။အဲ့ဒီဒေသကဆိုရင်တရုတ်ပြည်မကြီးနဲ့ဟောင်ကောင်ဆက်နေတဲ့နေရာဖြစ်ပြီးတော့ဟောင်ကောင်နဲ့အလို့လုံနေတဲ့တရုတ်ကုန်သည်တွေရဲ့ဆုံးချက်လည်းဖြစ်ပါတယ်။မနေ့ကတော့ဆန္ဒပြပွဲဟာအစောပိုင်းမှာငြင်းငြင်းချမ်းရှိခဲ့ပေမဲ့လို့နောက်ပိုင်းကျတော့ဒီကီယုံနေနေရဲတွေနဲ့ဆန္ဒပြသူတွေကြားမှာရိုးရိုးစံခတ်ဖြစ်ပါတယ်။ရဲတွေဘက်ကငရုတ်ယူတွေဖျမ်းပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ်။ဟောင်ကောင်မှာခုဆိုလို့ရှိရင်စနေတနင်္ဂနွေနေ့တိုင်းလူလူမှာဆန္ဒပြမှုတွေဖြစ်နေတာအတော်ကြာနေပြီပေါ့။ကြနေပါပြီတရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပြီးဥပဒေကြမ်းကိုတည်ပြုဖို့ဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တာကိုမကြေညာတဲ့အတွက်ဟောင်ကောင်ပြည်သူတွေဆန္ဒပြခဲ့ကြရတာကနေပြီးတော့တရုတ်ဆက်ညီဆန္ဒပြမှုတွေအပတ်စဉ်လိုဖြစ်နေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဟာမနက်ဖြန်တနင်္လာနေ့မှာတော့လာကဘာဘော်ကိုဂျိုဒူတစင်းလွှတ်တင်သွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံဟာသူတို့ရဲ့အာဂါသဆိုင်ယာယီမန်းချက်တွေကိုဖြည်းဖြည်းချင်းချက်ထွင်လာနေပြီးတော့အခုဒီချိန်လာကဘာဘော်ကိုဂျိုဒူလွှတ်တင်မဲ့ဟာကလည်းအိန္ဒိယနိုင်ငံရဲ့အရေးပါတဲ့သမိုင်းမတိုင်တစ်ခုဖြစ်လာမှာပါတကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့အိန္ဒိယနိုင်ငံဟာအမေရိကန်ရုရှားနဲ့တရုတ်နိုင်ငံပြီးရင်လာကဘာဘော်ကိုဂျိုဒူလွှတ်တင်နိုင်တဲ့သတို့ထမြောက်နိုင်ငံဖြစ်ပါတယ်အ အိန္ဒိယနိုင်ငံရဲ့အင်အားအကောင်ဆုံးဒုံးကျည်ကလာဝမှာတောင်းမဲ့ရင်ဖြစ်တဲ့ချန်ဒရယန်နှစ်ကိုတည်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီဒုံးကျည်ကိုတော့အိန္ဒိယနိုင်ငံအရှေ့ပိုင်းကစရီဟရီကိုတာမြို့ကနေပြစ်လုံမှာဖြစ်ပါတယ်ချန်ဒရယန်နှစ်ယင်ဟာဒီလာကဘာဘော်ကိုပတ်ပြီးတော့လာဘော်ကိုဆင်းသက်ပြီးရှောက်သွားမှာလည်းဖြစ်ပါတယ်ဒါပေမဲ့အဓိကစိန်ခေါ်မှုတစ်ခုကတော့နောက်ရက်ပေါင်း50အကြာမှာဖြစ်ပြီးတော့အဲ့ဒီခါကျရင်တော့ချန်ဒရယန်နှစ်ဟာအခုချိန်ထိဘယ်နိုင်ငံကမှမလုံနိုင်သေးတဲ့လရဲ့တောင်ဝင်ရိုးစွန်းကိုစဉ်သက်ဖို့ကြိုးစားမှာဖြစ်ပါတယ်။အာဂါသသိပ္ပံပညာရှင်တွေကတော့လရဲ့တောင်ဝင်ရိုးစွန်းဟာရေရှိနိုင်တယ်လို့ယူဆတာကြောင့်စိတ်ဝင်စားဖို့ကောင်းတယ်လို့ပြောပါတယ်။အဲ့ဒီယင်ဟာလပေါ်မှာ14ရက်ကြာရှိသွားမှာဖြစ်ပြီးလရဲ့မျက်နှာပြင်ကိုတပ်ပုံရိုက်ပြီးတော့မြေပုံဆွဲတာတွေလုပ်သွားမှာဖြစ်သလိုစမ်းသပ်မှုတွေလုပ်ပြီးတော့လည်းလပေါ်မှာရေရှိမရှိကိုရှာဖွေသွားမှာဖြစ်ပြီးတော့လရဲ့မြေမျက်နှာသွင်းပြီးအနေထားနဲ့ဘူမိပေဒီဗေဒတွေကိုလည်းအကဲဖြတ်တာတွေလောက်သွားမှာဖြစ်တယ်လို့ဆိုပါရခင်ဗျာ
ဒီပိုးနိုင်ငံမှာတော့ပြီးခဲ့တဲ့3ရက်အတွင်းရေကြီးတာတွေမြေပြူတာတွေကြောင့်တစ်ဆုံတဲ့ရေတွက်ဟာအခုတနင်္ဂနွေနေ့တွက်ချက်ရဆိုရင်တော့58ဦးထိရှိသွားပြီဖြစ်ပါတယ်ပျောက်ဆုံးနေသူတွေနဲ့ဒဏ်ရာသူတွေလည်းရှိတယ်လို့အစိုးရကကြေညာထားပါတယ်ဒီပိုးနိုင်ငံရဲ့တောင်တန်းဒေသမှာပြီးခဲ့တဲ့ကြာသပတေးနေ့ကလေးကစပြီးတော့မုတ်တုံမှုတွေပြင်းထန်ထန်ရွာပြီးတော့တိုက်မီဟွမ်းကလမ်းတွေသဒ္ဓါတွေပျက်စီးရေကြီးရေရှမ်းတာတွေကြုံခဲ့ရပါတယ်တစ်ဆုံးသူ58ဦးရှိပြီးတော့ဒဏ်ရာသူက28ဦးထိရှိတယ်လို့နီပေါ်ပြည်ရဲဝန်ကြီးဌာနကကြေညာပါတယ်ပျောက်ဆုံးနေသူ29ဦးရှိတယ်လို့လည်းဆိုပါတယ်ရုပ်သံသတင်းတွေမှာတော့တောင်ပိုင်းလွင်မြေတွေမှာရေပြင်ကြေကြီးပေါ်ကအိမ်အမိုးတွေနဲ့လူတွေသူတို့ရဲ့အထုပ်ပိုးတွေကိုခေါင်းပေါ်ရွက်ပြီးတော့ရင်မတ်လောက်ထိနဲ့တဲ့ရေပြင်ထဲမှာရှောက်သွားတာတွေမြင်နေရပါတယ်အခုတော့အချို့နေရာတွေမှာရေကျသွားပြီဖြစ်ပေမဲ့လို့တိုင်းပြည်ရဲ့အရှေ့ဘက်ခြံဒေသတွေမှာတော့မြေကြီးဟာဆွေးရေမတ်မှရှိနေတော့ဖြစ်ပါတယ်ဒါကြောင့်မလို့ဒေသခံတွေသတင်းနဲ့နေကြဖို့ဆိုပြီးတော့အာဏာပိုင်ဘက်ကသတိပေးနေပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြန်းနာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းနှင်းမှာပဲထပ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မှာမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေသလိုတိုက်ပွဲအတွင်ကြေးရွာမိလောင်မှုတွေလည်းဖြစ်နေပြီးရွာသားတွေစစ်ပီးတိမ်းရှောင်နေရပါတယ်။မင်းညက်နေပိုင်းဘူးဒီတောင်မြို့နယ်နေုံတောင်ကြေးရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပြီးတဲ့နောက်ကြေးရွာမိရှုခံရပြီးရွာသား၈၀၀ကျော်ဟာလည်းစစ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရွာမိလောင်တာမှာစစ်တပ်ဘက်ကရှို့တာမဟုတ်ဘူးလို့တပ်မတော်တာဝန်ရှိသူတွေကလည်းပြောပါတယ်။ VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ဘူးဒီတောင်မြို့နယ်နေုံတောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလောင်မှုဖြစ်ပွားခဲ့ပါတယ်။မနေ့ကနေုံတောင်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကိုတော့အနောက်ပိုင်းတန်းစစ်ဌာနချုပ်သတ်မတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ်
။ဒီကနေုံတောင်ကပါဖြစ်တယ်။ဟို55မိနစ်တနားရီလောက်ကြာတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ဘာမှတော့တိကျတန်ရာရရှိမှုတော့မရှိဘူးခင်ဗျ။
တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလောင်မှုဖြစ်ပွားခဲ့ပါတယ်။ဒီမိလောင်မှုအခြေအနေကိုတော့နေုံဆောင်ကြေးရွာအုတ်ချုပ်ရေးဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။နေုံတော်နဲ့တမဲလာအကွာအဝေးမှာတက်တက်တက်ဆီပြီးတော့ဆက်နေတာနဲ့ပေါက်တယ်ကြားနေရတယ်။ဒီကနေ့ပေါက်တယ်ကြားပြီးရောင်းလာပြီးထိုးလာမှနေပြီးကျွန်တော်တို့ကိုကြားဝင်လာတယ်။ဆက်ပေါက်ပြီးသူတို့ကဝင်တော့ရောင်းလာပြီးတော့ပေါက်ပြတာပေါ့။ဝါနာကြီးမင်းတို့ကျောင်းစီလမ်းမှနေခိုးတော့တယ်။နေခိုးတယ်ထိုးတယ်တအားခိုးတယ်ကျွန်တော်တို့ကကီလိုမီတာကြောင်းလာပြီးသူတွေကတော့မပေါ်ရဘူးလေ။
ကြေးရွာသား၈၀၀ကျော်ဟာလေနိဆက်ရကြေးရွာတွေမှာထပ်ပြေးသိမ်းရှောင်နေရတယ်လို့လဲသူကဆက်ပြောပါတယ်
။မြို့တော်ကတည်းကတော့နိကျတဲ့ရွာတွေကိုထောပြေးတော့ကြတယ်အကုန်လုံး။လူတွေက၈၀၀ကျော်ကျော်ရှိမှအင်းကြီးကတရားခဏပြလို့ရှိမှ။သူတို့ဒီတောင်တို့ပေါ့ဆုံတို့အဲ့ဒီနေရာကိုထောပြေးတော့ကြတယ်။ဘောကလည်းတားကြီးတာရေတွေကလည်းကြီးလာတော့လူတွေကတော့ထောက်ရောက်နေပြီ။
မနေ့ကကွန်းတောင်နဲ့နေုံတောင်ကျမ်းမှာမြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းလောက်မှာမြန်မာစစ်တပ်ကလည်းနေုံတောင်ရွာထဲဝင်လာပြီးမိတင်ရှုတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုပေမဲ့လည်းမြန်မာစစ်တပ်ဘက်ကမိရှုတ်တာမဟုတ်ဘူးလို့တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကညင်းဆိုပါတယ
်။နေုံတောင်မှာတပ်ကမိရှုတ်သွားတယ်ကိုပြောကြတာပါလား။အဲ့ဒါကျွန်တော်တို့တပ်တွေကရှုတ်တာမဟုတ်ဘူးနော်တိုက်ပွဲကတော့အဲ့ဝန်းကျင်သားမှာဖြစ်တယ်နေုံတော်ဆိုတာဒီလိုကြောင်ဘူးကြီးတော်သွားတဲ့ကားလမ်းရဲ့ဒေနာမှာရှိတဲ့ရွာဖြစ်တဲ့အတွက်ကြောင့်မလို့လောင်သွားတဲ့အိမ်နေရာနဲ့အဲ့ကားလမ်းဒေနာကအိမ်တွေပဲအော်ဘယ်သူရှုတ်သွားလဲတော့မသိဘူးတပ်ကတော့မရှုတ်ဘူးတိုက်ပွဲဖြစ်ပြီးတော့မှအဲ့နာရောက်သွားတဲ့အချိန်မှာမိတော်မှာသိလို့နော်တပ်ကနေဆိုမှအဲ့မျိုးငိမ့်ပြီးသွားတယ်အများကြီးမလောင်ခုနှစ်လုံးခြေလုံးတော့ပဲရှိတယ်
တိုက်ပွဲဖြစ်ပွားပြီးရှစ်ရှားတောင်ဆန်ကိုးတောင်ဥယင်သာရွာသားတွေကလည်းစစ်ရှောင်နေရတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကုစလေဥအောင်တောင်းရွှေကပြောပါတယ
်ဥယင်သာရှစ်ရှားတောင်ဆန်ကိုးတောင်ရောတုံးရွာကလူတွေကတော့ဥယင်သာဖုန်ကြီးကျောင်းမှာပဲရှိနေကြတယ်ဟိုအမျိုးသမီးနဲ့ကလေးတွေနောက်ပြီးတော့လူကြီးပိုင်းတွေရှင်တယ်လို့ပြောတယ်
မနေ့ကနေယုံဆောင်ကြေးရွာနာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိဖို့ရခိုင်လက်နက်ကန် AA ဖက်ကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးပြီးခဲ့တဲ့ဇွန်လ9ရက်နေ့ကဘူတီတောင်မြို့နယ်စိုင်းတင်ချောင်းနီးတရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာနဲ့ရသေးတောင်မြို့နယ်မြောက်ပိုင်းအမြင့်တောင်ကြေးရွာတွေမှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကမီးရှို့ခဲ့တယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒါပေမဲ့သတ်မတော်ဘက်ကတော့တိုက်ပွဲဖြစ်ပွားစဉ်တွင်လက်နက်ကြီးကြီးကြားရောက်ခဲ့လို့ရွာမီးလောင်တာဖြစ်ကြောင်း VOA ကိုပြောပါရယ်မနေ့ကညနေပိုင်းမှာလည်းရသေးတောင်မြို့နယ်ရေစိုးချောင်းကျေးရွာကိုလည်းမြန်မာစစ်တပ်ကနေစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လည်းကျေးရွာသားတွေကပြောပါရယ်ရခိုင်ပြည်နယ်တွင်မြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဖျက်ဆီးမှုလှုပ်ဆောင်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်ကနေကျေးရွာတွေမှာဝင်ရောက်စစ်ဆေးမှုတွေများလာနေတယ်လို့တိုက်ပွဲတွင်ရွာမီးလောင်မှုတွေဖြစ်ပွားလာနေပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတပုတ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံတဝမ်းမုတ်တုံလီအားကောင်းမိုးများရေကြီးပြီးတော့မြေကြီးတွေစိုးရင်ရေမှန်ကျော်တဲ့အထိမြင့်တက်လာနေချိန်မှာနေအိမ်တွေပါမျိုးပါပြီးရေလွှမ်းမှုတွေဖြစ်နေလို့မြေကမ်းတစ်ဘေးပြည်သူတွေမြေပြိုကျမှုနဲ့ရေဘေးအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသနဲ့ဇလပေတာညွှန်ကြားမှုဦးစီးဌာနကအထူးသတိပေးပြောဆိုလိုက်ပါတယ်။ရေဘေးတင်ပြည်သူတွေအနေနဲ့မတန့်ရှင်းတဲ့ရေကြောင်ဖြစ်လာနိုင်တဲ့ကူးစက်ရောဂါတွေကိုကြိုတင်ကာကွယ်ကြဖို့နဲ့ကျန်းမာရေးအသိပညာပေးသတိပေးချက်တွေကိုအထူးလိုက်နာဖို့ကိုလည်းကျန်းမာရေးဦးစီးဌာနကအရေးပေါ်သတိပေးထားပါတယ်။အပြည့်စုံကိုမတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဒီသတင်းမှတ်တွေထဲမုတ်တုံလေးအားကောင်းပြီးမိုးစတိုက်တီးထန်စွာရွာသွန်းနေတဲ့အတွက်မြန်မာနိုင်ငံတဝန်းအထူးသဖြင့်ကချင်ပြည်နယ်အေရီတိုင်းနဲ့ရခိုင်ပြည်နယ်ပါဝင်တိုင်းဒေသကြီးတချို့မှာတော့အေရီမြစ်ချင်းတွင်းအပါအဝင်မြေကြီးတွေကစိုးရိမ်မက်ကျော်လို့မြင့်တက်လာနေလို့ဒေသခံပြည်သူတော်တော်များများရေးပေးသင့်နေကြရပါတယ်။ရှေ့သတင်းမှတ်တဲ့အထိလဲမိုးစတိုက်ရွာသွန်းနိုင်ခြင်းရှိသလိုစိုးရိမ်မက်ကျော်လို့တဲ့အထိမြေကြီးရှမ်းမှုတွေဖြစ်နိုင်လို့ပြည်သူတွေအနေနဲ့အထူးသတိထားကြဖို့နဲ့ဒီကနေ့တိုင်းဒါတွေ့ရှိချက်မိုးလေဝသနောက်ဆုံးအခြေအနေကိုတော့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်။ဟုတ်ကဲ့အားကောင်းတယ်။ဟောအားကောင်းတဲ့အခါမှာကျွန်တော်တို့ကတော့ရခိုင်ကျောင်းသားနေနဲ့ဟောတဲ့နောက်ကျောင်းသားနေမှာဒီကနေ့ဦးကြီးကတော့ဒီနေရာကွက်ဦးကြီးကလို့ကျွန်တော်တို့ဖြစ်နေပါတော့။ဒီမှာနေတဲ့ဘက်ကြီးကဒီမှာနေရာကွက်ဦးကြီးကလို့ဒီကနေ့ဦးကြီးကလို့တက်တိုက်ဖြစ်နေတယ်။တက်တိုက်နေတဲ့အချိန်မှာကျွန်တော်တို့အရာကြီးအချိန်နဲ့ဟောဒီမှာကျွန်တော်တို့ညီလေးမြေတနာတဲ့ညီဖောင်းကြီးရှိပါတယ်။ဒီအရင်းမြစ်မှာကျွန်တော်ဒီညီကြီးနာပါတော့ဒီညီနာမှာတော့သူ့အိမ်မှာရောက်ပြီးတော့မှဆရာကြီးကရောက်ကစနေပြီးတော့ဗမောရှိကူဒီကနေ့မှာတော့ကျွန်တော်လက်ရှိမှာတော့အဆိုးရင်မဲ့တကူတပီတော့ကျော်နေတဲ့နေသားမျိုးရှိနော်။နောက်ဒီကျွန်တော်ဗမောနဲ့ရှိကူကတော့ဒီနေ့ကနေဆိုရင်တော့ဒါဆောက်ဆက်တပီတော့ဆက်ဆက်လာနိုင်တဲ့နေသားမျိုးတွေရှိပါလေ။ရှင်းနေပြီဆန်ဒီကတော့ဒါမနေ့အနည်းအားပြီးတော့မှကျွန်တော်တို့ဆိုရင်မဲ့ကူကျော်သွားတဲ့နေသားရှိပါလေ။လက်ရှိမှာတော့ဆိုရင်မဲ့ဆက်ဆက်မှာတပီနီးပါတော့ရှိတဲ့နေသားမျိုးရှိပါလေ။ဒါနဲ့ဒီဆက်ဘက်မှာမိုးရတဲ့နောက်အဲ့တော့အောင်ပြီးဆက်ပြီးကောင်းနေမှာဖြစ်နေလို့ကြောင့်ကျွန်တော်တို့ဆက်ပြီးရောအမြင့်တက်လာနိုင်တဲ့အနေအထားရှိပါတယ်။နောက်ကျတော့ဒီနေရာကွက်မှုကြီးနဲ့ဒီကနေ့မှုကြီးရဲ့နေသားမှန်ဆန်းပြီးဒီနေရာမှာရှိတဲ့ရေတင်ချောင်းတွေမှာလည်းကျွန်တော်တို့အကြည့်ချောင်းတွေတင်နေနေထားလို့ရှိပါတယ်။ဒီသူကြီးတော့ဒီကလန်မြစ်မှာကျွန်တော်တို့မှာတော့ကျွန်တော်တို့မင်းညာသူ့အိမ်မှာကိုရောက်သွားပြီးတော့မှသူ့ရဲ့အောက်ဆီဂျင်ပြည့်တဲ့ကြောက်တော်မှာပေါ့ကြောက်တော်မှာတော့သူကတော့သူ့အိမ်မှာထပ်ဖို့ကျွန်တော်တို့အားရလေးချင်းကြီးကပေါ့နော်ဒီနေရာတော့ကျွန်တော်တို့မြစ်တက်နေတဲ့နေရာမျိုးရှိပါတယ်။အဲ့လိုဒီလေးမျိုးမြောက်ဘူးပေါ့နော်။ရောက်ဘူးမှာတော့ကျွန်တော်တို့လက်ရှိမှာတော့အစိုးရမှတဲ့အချက်ကိုဒီဘောနောက်ဆက်တဲ့နိုင်ငံလေးဆောင်ကလေးရှိပါတယ်ခင်ဗျာ
။မြေကမ်းတစ်ဘေးနေထိုင်သူတွေအနေနဲ့မြေပြိုကျမှုအန္တရာယ်ပါဝင်တဘာဝဘေးအနေမိုးလေဝသအထူးသတိပေးကြေညာချက်တွေကိုမျက်ခြေမပြတ်နားဆွင့်ထားပြီးလိုက်နာကြဖို့ကိုလည်းမိုးစလညွန့်ချုပ်ကသတိပေးပါတယ
်။အရင်ကတော့ဒီမြေတွေမြေတနာတွေသူ့အိမ်မရောက်လာဘူးဆိုတော့အရင်ကတော့ဒီမြေကမ်းပြီးတော့မှနေကြရတယ်နော်။အဲ့ဒီနေရာလေးပေါ့နော်ဒီဘေးကင်းလို့တဲ့နေရာမျိုးကျွန်တော်ရှူပြောင်းနေဆိုင်နေပါလေအပြင်ကြီးမှာရောက်လာနိုင်တော့တဲ့နေရာမျိုးတွေရှူပြောင်းနိုင်လို့ပြင်ဆင်တော့ဒါကတော့ရည်ကြည့်တာဖြစ်နေတာကျွန်တော်ဖုန်းကပြေဆိုင်ပေါ့နော်ရောင်းလို့ရပါလာနိုင်တော့ပါလာနိုင်တဲ့ကြောင့်ဟိုအဲ့ဒီကတော့ဒီလိုရည်ကြည့်ရမှရှိတဲ့တဘာဘေးအနေနဲ့ကာဝေးကြီးအဖွဲ့ကြီးရဲ့အဲ့ဒီကျတော့လက်နာဆောင်ဖို့တော့ဟိုပါတယ်ခင်ဗျာ
လက်တလုံးမှာတော့တာဝန်ရှိတဲ့သူတွေဘက်ကရေဘေးလွတ်ရာကုန်မြင့်နေရာတွေစာတင်ကြောင်ဖုန်းကြီးကြောင်နဲ့ဖျားရှိခိုးကြောင်တွေမှာရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်နေရာချထားပေးပါတယ်ဒီလိုမျိုးလူအများစုစုဝေးနေထိုင်ရာရေဘေးစခန်းတွေမှာခိုလုံနေရတဲ့ရေဘေးသင့်ပြည်သူတွေအနေနဲ့ကျန်းမာရေးအသိပညာပေးမှုတွေကိုအထူးလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့သတိပေးနှိုးဆော်နေပါတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကလည်းသတိပေးပါတယ်နံ
ပါတ်၁ကတော့ရေဘေးသင့်တဲ့အခါမှာတောက်ရအခက်အခဲဖြစ်တတ်တယ်ဒီကြတော့ကျွန်တော်ဒီ ်ကလိုရီဆက်ထားတဲ့ဆေးရုံစမို့ယူတန်းကိုတောက်ဖို့လိုတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ဒီမွေးအံ့နေတဲ့ဒိထားရတယ်ရေပေးကြည့်လို့ရှိရင်မွေးအံ့နေတဲ့ဒိထားရတယ်မို့ကျွန်တော်မွေးစစ်ဖြစ်ဖြစ်ဖြစ်သေးလိမ့်ထားတယ်နောက်တစ်ခုကတော့1 by 1 shop စားတော့ယူဆိုင်ဖို့လိုတယ်နောက်တစ်ခုကတော့လက်ဆေးဖို့ကဒီမှာကျွန်တော်လက်မဆေးဖြစ်ဘူးရေရလည်းမတန့်ဘူးဘေးမှာလည်းဆေးရရေရလည်းမရှိဘူးရေကြီးပေမဲ့ရုပ်ရက်စားတော့လည်းခကြတော့ဒီအစာအစိတ်တနာဖြစ်တတ်တယ်ပေါ့နော်ဒါမို့ဟိုအပေါ်ပါသွားဖို့ပေါ့သူ့ပေါင်းနေရတဲ့ခါကျတော့ဒီဟာဒုက္ခရောက်တယ်အဲ့ဒါတွေကလည်းကူးဆွဲရောကဖြစ်နိုင်တယ်အဲ့နောက်တစ်ခုကတော့အမှိုက်စွန့်တာပေါ့ဒီမှာလည်းပဲရုတ်တရက်ဆိုအမှိုက်စွန့်တာရေဒီကလေးစနေမှာဒီနားမှာရင်ကောင်းနေဦးပြီးတော့ကလေးတွေလည်းဝန်းသွားတာလည်းဆိုတော့ဒီကူးဆွဲရောကသတိထားဖို့လိုပါတယ်ကျန်တာကတော့ဟိုပေါ့ဟိုအေးမမီးပေါ့ဒီလည်းကြည့်လို့ရှိရင်တော့ဒီအေးမမီးကိုသတိထားပြီးတော့နေဆွေးနေဖို့လိုတယ်အခုကကလေးငယ်တွေနဲ့အသက်ကြီးတဲ့အဖိုးအဖားကိုကူးဆွဲဖို့လိုပါတယ်ဒီလိုမျိုးဒီမုတ်တုံမလာခင်အဲဒါမုံတိုင်းတို့မဟုတ်ရေကြီးတာမြန်မာနိုင်ငံလေးနှစ်ဆင့်ကျုံနေကြဖြစ်နေတော့နော်ရေဝဆေးအောင်ဖြန်ပြီးနော်ရေကောင်းရေတန်းရရှိရဒါလေးအကုန်လုံးကျွန်တော်တို့ကတော့အစားအသောက်ကြိုးပြီးစနေနေ့မှာပါပါလေ
တဘာဝဘေးရည်ကူဒီကောင်းစေဆောင်ရွက်ရေးစီမံချက်တွေနဲ့ဆောင်ရွက်ပေးနေကြပေမဲ့လို့ရေပေးတဲ့ဒေသတွေမှာတော့အရေးပေါ်လိုအပ်ချက်တွေရှိနေစေအခြေအနေဖြစ်ပြီးအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီထက်ပိုပြီးတော့မြန်မြန်ဆန်ဆန်နဲ့စနစ်တကျဆောင်ရွက်ပေးတဲ့လို့လည်းရေပေးတဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။လက်ဘနွန်နိုင်ငံမှာစီးရီးယားဒုက္ခသည်တန်းကျော်ခိုးလုံနေပြီးတော့အခုချိန်မှာတော့လက်ဘနွန်အစိုးရကသူတို့ကိုအိမ်ပြန်ဖို့တိုက်တွန်းနေပြီးတော့ဒုက္ခသည်စခန်းကအိမ်တွေကိုလည်းစစ်တပ်နဲ့ဘူဒိုဇာတွေတုံးပြီးတော့ဖြိုဖျက်နေတဲ့အကြောင်းကို VOA သတင်းထောက် Arash Abrasadi သတင်းပေးပို့ထားတာကိုကိုငင်းချန်ကတင်ပြပေးပါမယ်
။လက်ဘနွန်နိုင်ငံဝေးလံခေါင်တည်တဲ့အာစရယ်မြို့နာကဒုက္ခသည်စခန်းကစီးရီးယားဒုက္ခသည်တွေကိုအိမ်ပြန်ဖို့အစိုးရကတိုက်တွန်းနေပါတယ
်
ကျမနဲ့ကလေးတွေကဒီမှာအခြေကျနေပါပြီအခုတော့စစ်တပ်ကရောက်လာပြီးတော့ကျမတို့အိမ်လေးကိုလာဖြတ်တယ်လေ
ဒီမှာအယ်ခန်ဟာသူ့ကလေးတွေနဲ့အတူစီးရီးယားပြည်တွင်းစစ်ကလွတ်အောင်လက်ဘနွန်ကိုထွက်ပြေးလာတာပါယာယီကွန်ကရစ်တွေနဲ့အိမ်ကိုဆောက်လုပ်ထားတာဖြစ်ပြီးတော့အခုတော့အပြည့်စည်ပုံပဲကြံပါတော့တယ
်ဒီအိမ်မှာကျမနေတာ9နှစ်ရှိပါပြီနေလို့ရတဲ့အိမ်လေးတစ်လုံးဖြစ်အောင်နှစ်တိုင်းတစ်ခုပြီးတစ်ခုပြင်ခဲ့ရတာပါအခုတော့အိမ်လိုခေါ်စရာဘာမှကိုမကြံတော့ပါဘူ
းတနင်္လာနေ့ကစပြီးစစ်တပ်ကဖျက်ပစ်ခဲ့တာအိမ်ပေါင်း20လောက်ရှိပြီလို့အကူအညီပေးရေးအေဂျင်စီတွေကပြောပါတယ
်အခုတော့ဘေးအိမ်ကလူနဲ့ပေါင်းနေပါတယ်ကျမမှာကလေး၄ယောက်ရှိပါတယ်စုစုပေါင်းမိသားစု9ယောက်ပါမိသားစု3စုနဲ့ပစ္စည်းတွေကလည်းအများကြီးပါအခုအိမ်လည်းမငားနိုင်တယ်လို့ထွက်လည်းမသွားနိုင်ပါဘူ
းစစ်တပ်တာဝန်ရှိသူတွေကလည်းဒုက္ခသည်စခန်းကလူတွေရဲ့အိမ်ကိုဖျက်မဲ့အစီအစဉ်ကိုလုံခဲ့တဲ့2လလောက်ခရဲကကြိုတင်သတိပေးထားတာပါတချို့တွေကိုခိတခဏကင်းလွတ်ခွင့်ပေးထားပေမဲ့လည်းအခုတော့အချိန်ပြည့်သွားခဲ့ပါပြီစီးရီးယားဒုက္ခသည်အဘူဖီယားစ်ကအခုလိုပြောပါတယ
်လဗနန်တာဝန်ရှိတဲ့သူတွေအပေါ်မှာမူတည်ပါတယ်သူတို့လက်ခံထားတဲ့အတွက်ကျေးဇူးတင်ပါတယ်အခုမနေသေးခြင်းဘူးဆိုရင်တော့ကုလသမဂ္ဂတခြားတိုင်းပြည်တွေနဲ့ဆိုရတွေအတူပူးပေါင်းလုပ်မယ်ဆိုရင်တော့ကျွန်တော်တို့ပြန်မှာပါကျွန်တော်တို့ပြန်ဖို့ဆင်သင့်ပါပဲဒီမှာလည်းတသက်လုံးမနေချင်ပါဘူ
းအခုကွန်ကရစ်အိမ်တွေကအမိုက်ပုံလိုပဲကြံခဲ့ပြီးတော့ဒီနေရာတွေမှာဆက်နေဖို့အတွက်အပြည့်အစည်းတွေကိုရှင်းရမှာပါအစိုးရကယာယီတဲအိမ်တွေကိုသစ်သားဒါမှမဟုတ်ပလတ်စစ်အကာရီနဲ့သာစောက်ခွင့်ပေးထားတာပ
ါဒီမှာကြောက်တရားတွေရှိနေတာပါလူတွေကကြောက်နေပါတယ်သူတို့ရဲ့စိုးရိမ်စိတ်တွေကမိသားစုအလုံးအမိုးကမရမချင်းရောက်မှာမဟုတ်ပါဘူ
းကျမတို့အနာဂတ်အတွက်စိုးရိမ်ပါတယ်သူတို့နောက်ထပ်ဘာဆုံးဖြတ်ချက်တွေချမလဲဆိုတာဖျားသခင်ပဲသိမှာပါအခုလောလောဆယ်နေရရင်တိုင်းပြည်ကိုတော့မပြောင်းနိုင်သေးပါဘူ
းဒီမှာအယ်ခန်ကစီးရီးယားဒုက္ခသည်ပါလက်ဘနွန်ရောက်စီးရီးယားဒုက္ခသည်တတန်းကျော်ဟာအခုလိုဒုက္ခသည်စခန်းမှာအများစုနေကြရတာပါအစိုးရအနေနဲ့အခိုင်အခန့်နှီးပါဖြစ်နေတဲ့အဆောက်အုံတွေဖြတ်တဲ့လောက်ရဟာကလေးပေါင်း 15,000 လောက်ကိုအင်ဂျီရာမဲ့ဖြစ်စေမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုငင်းညံပြောပြပြီးခဲ့တာပါအခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ကမ္ဘာတောင်ပယ်ဆွန်းအန္တာတိကတိုက်ရဲ့ပင်လယ်ပြင်ရေခဲတုပမာဏဟာပြီးခဲ့တဲ့3နှစ်အတွင်းမှာတိတိတတ်တာအရေးပြောလျော့ချသွားတယ်လို့ American အာကာသစူးစမ်းရေး Agency NASA ကထုတ်ပြန်တဲ့အစီရင်ခံစာအသစ်ကဆိုပါတယ်ဒီအကြောင်းကို Faith Lopitas ပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ကမ္ဘာမြောက်ဖြားမှာရှိတဲ့အာရိတ်သမုဒ္ဒရာတွေကရေခဲပြင်ကြီးတစားစားပျော်ကျနေခြင်းမှာအန္တာတိကတိုက်ပတ်လည်မှာတော့ရေပေါ်မှာမျောနေတဲ့ရေခဲဆိုင်တွေဟာ2014ခုနှစ်အထိပုံမှန်တိုးလာခဲ့တယ်လို့ NASA Goddard အာဂါသာစခန်းကဒေါက်တာ Clary Parkinson ကပြောပါတယ
် In just 3 years as of 2017 it reached its 40 year record low and that was
2019ခုနှစ်အထိတောင်းနှစ်တာကာလမှာရေခဲလူပမာဏကအနည်း40အတွင်းအနည်းဆုံးဆန်ရင်ကိုရောက်သွားပြီးတော့စတူယန်ကီလိုမီတာ17သန်းနီးပါးလောက်ပဲရှိပါတော့တယ်။အဲ့ဒီတောင်းနှစ်တာကာလအတွင်းမှာပဲရေခဲပမာဏစတူယန်ကီလိုမီတာ2သန်းလောက်ရှိတဲ့ရေခဲဆိုင်အတူနှစ်ခုကပျောက်သွားတာပါ။အဲ့ဒီပမာဏဟာမက္ဆီကိုနိုင်ငံအခြေဝန်းထက်နည်းနည်းလေးပိုကြီးပါတယ
်။35နှစ်ကျော်ကာလအတွင်းအန္တာရိကတိုက်မှာဖြစ်ထွန်းလာခဲ့တဲ့ရေခဲပြင်ဟာ၃နှစ်အတွင်းမှာပဲပျောက်ကွယ်သွားပြီးအာတိတ်ဒေသထက်စာရင်အေးပျော်နှုံးကပုံမြန်နေပါတယ်။အာတိတ်ပင်လယ်ပြင်ကရေခဲဆိုင်တွေပျော်ကျကုန်တာဟာလေထုနဲ့ပင်လယ်ရေပူနွေးလာတာကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကတညီတညွတ်တည်းကောက်ချက်ချပါတယ်။အန္တာတိကရေခဲပြင်အေးပျော်နှုံးသိပ္ပံရတဲ့အကြောင်းရင်းကိုရှင်းပြနိုင်ဖို့သူတွေတီတွေစူးစမ်းနေစေဖြစ်ပါတယ်။ဒေါက်တာကလယ်ရီပါကင်ဆန်ပြောတာက
After 2014 when this huge decrease happened there are some attempts to try to relate it to something
2014နောက်ပိုင်းရေခဲပြင်ပမာဏကတိတိတသာကျော်ပါလာခဲ့တဲ့နောက်မှာလေထုထဲမှာဒါမှမဟုတ်သမုဒ္ဒရာတွေထဲမှာတခုခုများဖြစ်ခဲ့တာကြောင့်လားလို့ဆက်ဆက်ပြီးတော့လိုက်ရှာကြည့်ပါတယ်။ဒါအပြင်ဝက်ဒဲလ်ပင်လယ်ပြင်ထဲမှာမြောက်ပိုင်းကလေဘူးတွေများရောက်လာလို့လားဒါမှမဟုတ်Ross Penne bien nema takhu khu phit lo la so bi phit ya de a chang yin a myo myo ko ba lite bi sha chi ka da ba
a chang dia ri ga be lo bae shi shi ka ba win yo zon ge ha snit ko yo de ka ba long ko ba thi khai mu shi la bo ga a lan we ni de de lo so ba de yi ga bien ga taw ba de yaung myan ko thau pe bi me me maung ni de tamodiya yi ga ro ni yaung ji ko sau yu ni de lo a pu ko le sau yu da bi pu nwe mu ko phit paw si da ba taip ban minya shin ni ga ro အန္တာတိကနဲ့ပတ်သက်လို့သူတေသနလုပ်နေစေဖြစ်ပြီးအကြောင်းရင်းခံကိုအပြေထုတ်နိုင်ဖို့ကြိုးပမ်းနေကြစေဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးသွားတာပါ။ဒီကနေ့ညနေပိုင်းတွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင် VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့ရင်သမ္မတဟောင်းဘရော့ဥပမာဥပမာမလို့မုန်းထားတဲ့စိတ်နဲ့တန်တမာရေးရာတမင်သက်သက်ဖျက်လို့ဖျက်စီးလို့တဲ့လို့ရဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သမ္မတဟောင်းကမှတ်ယူတယ်လို့ဗြိတိန်သတင်းစာကဒီကနေ့မှထပ်မံဖော်ပြလိုက်ပါတယ်။သမ္မတဟောင်းဒဲရော့ရဲ့ပေါ်ကြားသွားတဲ့တန်တမာမှတ်တမ်းအစ်စ်တွေနောက်ထပ်ထွက်ပေါ်လာခဲ့ပြီးတဲ့နောက်The mail သတင်းစာကဒီကနေ့မှထပ်ပြီးတော့ဖော်ပြလိုက်တာပါ။ American ပြည်အောင်စုတွင်းကတရားမဝင်နိုင်ငံသားတွေကိုနေရာပြန်ပို့ဖို့ဖမ်းဆီးမှုတွေကိုနိုင်ငံတော်ကအခုတနင်္ဂနွေနေ့မှစတင်ဖို့ရှိပါတယ်။ Chicago, Los Angeles နဲ့ New York မြို့အဖွဲ့ American မြို့ကြီးတွေမှာလည်းမိသားစုရာခိုင်နှုန်းကို American လူမှုကြီးကြပ်ရေးနဲ့အောက်ခွန် ICE တာဝန်ရှိသူတွေကဖမ်းဆီးဖို့ဆောင်ရွက်နေတာဖြစ်ပါတယ်။ Indonesia နိုင်ငံရှေ့ပိုင်းတနင်္ဂနွေရဲ့အရှေ့တောင်ဘက်မှာပြင်းအား 9.3 magnitude ရှိတဲ့နေရင်တစ်ခုဒီနေ့မှလောက်ခတ်သွားတယ်လို့ American ဘူမိတိုင်းတာလေးလာဆောင်ကြည့်ဌာနကပြောကြားလိုက်ပါတယ်ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ဒီ Wimbledon Tennis ပြိုင်ပွဲရဲ့မြို့သားတူချင်းနောက်ဆုံး Final ကိုတော့မချခင်မှာကစားကြတော့မှာဖြစ်ပါတယ်ဒီကနေ့ကစားမဲ့မြို့သားတူချင်း Final မှာတော့ Serbia က Novak Djokovic နဲ့ Switzerland က Roger Federer တို့ဘောလူကြမှာဖြစ်ပါတယ် Djokovic ကလက်ရှိကမ္ဘာအဆင့်1ဖြစ်လို့လက်ရှိချန်ပီယံလည်းဖြစ်ပြီးတော့ Wimbledon ကို၄ချိန်ပိုဆွဲထားတာဖြစ်ပါတယ်Roger Federer ကတော့ Wimbledon ကို6ချိန်မြောက်နိုင်ထားပြီးတော့9ချိန်မြောက်ပိုဆွဲဖို့အတွက်ကြိုးပမ်းမှာဖြစ်ပါတယ်။သူတို့နှစ်ယောက် Grand Slam ပြိုင်ပွဲမှာ15ချိန်တွေ့ရမှာတော့ Djokovic က9ချိန်နိုင်ထားပြီးတော့ Federer က6ချိန်နိုင်ထားပါတယ်ခင်ဗျာ
။တရင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာ Engineer ကတော့ El Sube El Tayeb ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာ Intel Set 17နဲ့ Mia Set 3ဂျိုဒူတို့ကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံကြအောင်ပါရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
။